Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေ2015ခုနှစ် February 4ရက်ဗုဒ္ဓပူးနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညနေခင်းရဲ့အစီအစဉ်မှုဖြစ်ကျွန်မစုမောကတာဝန်ယူတင်ဆက်ပေးမှာပါရှင်
ကျွန်တော်အောင်လင်းဦးပါဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဂျော်ဒန်တက်လီယင်မှုကိုအစ္စလမ်အစွန်းရောက် IS ဖွဲ့ကရဲဆက်ဆက်တပ်ဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့အနေနဲ့ဖမ်းဆီးထားတဲ့စစ်သွေးကြွနှုတ်ကိုဂျော်ဒန်နိုင်ငံကကွပ်မြစ်လိုက်ပါတယ်ဒီနေ့ဆက်မက်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားရဲ့ပြောကြားချက်တွေပေါ့မြန်မာဆွေးရကတရားဝင်ကန့်ကွက်လိုက်ပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနေတဲ့သူညင်ပြပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းအတွက်သောတာရှင်နေနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့2008ဖွဲ့စည်းပုံပြင်တဲ့အခါပြည်လုံးကျွတ်ဆန္ဒခံယူပွဲပြုလုပ်တယ်ဆိုရင်မဲပေးခွင့်ရှိတဲ့သူတွေထဲယာယီတပ်တွေခံလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အပေါ်အငင်းပွားမှုတွေဖြစ်နေတဲ့အပေါ်မှာရခိုင်ဝင်းကြီးချုပ်ရဲ့တုံ့ပြန်ချက်ဘယ်လိုရှိပါသလဲ
အခုကဥပဒေမှာပါတဲ့ပြင်ကိုတော့ရှုတ်တော်ကအတီးတူတယ်တော့ကျွန်တော်တို့ကဒါပြန်ပြီးတော့မှဒါကြီးကို
ရခိုင်ပြည်နယ်ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်ဦးမှရှင်မကြခင်အပြည့်စုံနားဆင်ရပါမယ်။ဒီသတင်းနဲ့အတူခရီးရှည်ချီတက်သပိတ်မှောက်နေတဲ့ចောင်းသားခေါင်းဆောင်တွေရဲ့နေအိမ်တွေကိုဒေသခံတွေကဒီဒေသခံအာဏာပိုင်တွေစောင့်ကြည့်တာចောင်းသားတွေဒီအပြင်ထွက်လို့ရှိရင်နောက်ကနေတောက်လျှောက်လိုက်တာစသဖြင့်ဖိအားပေးမှုတွေရှိနေတဲ့နောက်ဆုံးအခြေအနေနဲ့အတူမနေ့တုန်းကဂျော်ဒန်တိုက်လေယာဉ်မှုကို ISIS စစ်သွေးကြွတွေကအရှင်လက်လက်မီးရှို့တတ်တဲ့ဗီဒီယိုထွက်လာပြီးတဲ့နောက်ပိုင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဘက်ကနေဂျော်ဒန်ဘုရင်ကိုတွေ့ဆုံပြီးစစ်သွေးကြွနှိမ်နေရေးဘာတွေခရီးပေးခဲ့တယ်လဲဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
ပါစစ်ခံထားရတဲ့ဂျော်ဒန်တိုက်လေယာဉ်မှုကိုအစ္စလမ်စစ်သွေးကြွ IS အဖွဲ့ကရရဲ့ဆက်ဆက်တပ်ဖြတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စစ်သွေးကြွနှစ်ယောက်ကိုဒီကနေ့မနေ့အာရုံတက်ချိန်မှာပဲဂျော်ဒန်နိုင်ငံကကွပ်မြစ်လိုက်ပါတယ်။ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကအသေးခံဘုံခွဲကိုကျင်းပမှုနဲ့တေဒန်အဖြစ်ပေးခံထားရတဲ့အီရတ်နိုင်ငံသူဆာဂျီဒါအယ်ရီရှာဝီနဲ့အယ်ခိုင်ဒါအဖွဲ့နဲ့ဆက်နွယ်သူအီရတ်နိုင်ငံသားဇီယက်အယ်ကာဗိုလီတို့ကိုဂျော်ဒန်နိုင်ငံကကျူပေးကွပ်မြစ်ခဲ့တာပါ။စစ်သွေးကြွတွေကတော့အခုကွပ်မြက်ခံလိုက်ရတဲ့အီရတ်နိုင်ငံသူအယ်ရီရှာဝီနဲ့အချင်းသားချင်းလဲလှယ်ဖို့တောင်းဆိုခဲ့ပေမဲ့ဂျော်ဒန်နိုင်ငံကတော့လေယာဉ်မှုမွတ်ခါစီဘာအသက်ရှင်ရရှိရဆိုတာတတိပြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်းကစစ်သွေးကြွတွေကိုပြစ်မှတ်ထားတက်ခိုက်တဲ့စစ်စင်ရေးတစ်ခုတွင်လေယာဉ်ဖြစ်ကြရာကဖမ်းဆီးခံခဲ့ရတဲ့ဂျော်ဒန်လေယာဉ်မှုကိုလှောင်ရင်တစ်ခုထဲမှာချုံနှောင်ထားပြီးလက်စီလောက်မိရှို့တက်ဖြတ်ခဲ့တဲ့ဗီဒီယိုကိုတော့စစ်သွေးကြွတွေကမနေ့ကတည်းကပဲထုတ်ပြန်ခဲ့တာပါ။ဂျော်ဒန်နိုင်ငံကတော့ဗီဒီယိုဟာလွန်ခဲ့တဲ့တစ်လကလေးကရိုက်ကူးထားတာလို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာရောက်နေတဲ့ဂျော်ဒန်ဘီအဗ်ဒူလာကတော့အစ္စလမ်ဘာသာနဲ့ဘာမှမဆိုင်တဲ့ဒုစရိုက်ဖွဲ့တစ်ဖွဲ့ရဲ့တရေပေါ်ကြောင်နဲ့လုပ်ရဖြစ်မနေ့တုန်းကပဲပြင်းထန်ရှုတ်ချခဲ့တာပါ။ဂျော်ဒန်ဘီနဲ့ခေတ္တတွဲဆောင်ခဲ့တဲ့သမ္မတဘရက်အိုဘားမားကလည်း IS သွေးကြွတွေရဲ့ရက်စက်ချင်းချုပ်တဲ့နောက်ထပ်လုပ်ရတစ်ခုဖြစ်နေပြောဆိုသွားခဲ့ပါတယ်။ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းလူ့အသက်ကိုတန်ဖိုးမထားတဲ့စစ်သွေးကြွတွေရဲ့လုပ်ရဖြစ်နေပြင်းထန်ရှုတ်ချခဲ့ပါတယ်။
IS အတန်းဖက်အဖွဲ့အတွက်ပြည်ပမှာသွားပြီးလူစုတာမှာပါဝင်ပတ်သက်နေတယ်ဆိုပြီးကနေဒါရဲတပ်ဖွဲ့ကလူတစ်ယောက်ကိုဖမ်းပြီးတခြားနှစ်ယောက်ကိုလည်းဆွဲချက်တင်လိုက်ပါတယ်။အသက်25နှစ်အရွယ် Also Bastari ကိုကနေဒါရဲတပ်ဖွဲ့ကဖမ်းပြီးအတန်းဖက်အဖွဲ့တစ်ဖွဲ့ရဲ့လုပ်ရက်တွေမှာပါဝင်ပတ်သက်မှုဒီအတန်းဖက်အဖွဲ့တစ်ဖွဲ့အတွက်အလုပ်လုပ်ပေးခဲ့တာတွေနဲ့ဆွဲချက်တင်ထားတာပါ။အသက်23နှစ်အရွယ်ခါရာခါလစ်နဲ့အသက်24နှစ်အရွယ်ဂျွန်မန်ဂူရာတို့အပေါ်ကိုလည်းအကြမ်းဖက်မှုဆိုင်ရာဆွဲချက်တွေနဲ့မျက်ကွယ်မှာဆွဲတင်ထားပါတယ်။ဒီနှုတ်ရောက်စလုံးဟာစီးရီးယားနိုင်ငံစီကိုသွားပူပါတယ်။ IS အဖွဲ့ကိုတိုက်ခတ်နေတဲ့ကနေဒါနိုင်ငံရဲ့မဟာမိတ်တွေကိုလူမှုဆက်ဆံရေးကွန်ရက်အင်တာနက်ဆာမင်နာတွေကနေတဆင့်သူတို့နှစ်ဦးစလုံးကပြစ်တင်ရှုံချခဲ့ပူပါတယ်။မိုက်ဂူရာဟာ2014ခုနှစ်မှာတိတ်ဆုံသွားပြီလို့ဆိုကြပေမဲ့သူတို့မှာဘာအထောက်အထားမှမရှိဘူးလို့ရဲတပ်ဖွဲ့ကပြောပါတယ်။ပြည်ခဲ့တဲ့အောက်တိုဘာလမှာတနက်သမားတဦးကအော်တိုဝါမြို့ကနေဒါအမျိုးသားစစ်ပိတ်မှန်မှာအဆောက်စစ်သားတဦးကိုပစ်သက်ပြီးလွတ်တော်အစာဦးထဲကိုအတင်းဝင်ရောက်ခဲ့ပြီးတဲ့နောက်ဒီလွတ်တော်လုံခြုံရေးကသူ့ကိုပစ်သက်ခဲ့ပါတယ်။အီရတ်နဲ့ဆီးရီးယားက IS အစွန်းရောက်အဖွဲ့ကိုအမေရိကဦးဆောင်ပြီးတိုက်ခိုက်နေတာမှာကနေဒါနိုင်ငံလည်းပါဝင်လှုပ်ဆောင်နေကြပါရှင်
။လူပေါင်း58ယောက်လိုက်ပါလာတဲ့ထိုင်ဝမ်လီကျောင်းလမ်းကခီးစတဲ့လေရင်တစ်စင်းဟာဒီကနေ့စောပိုင်းမှာပဲတိုက်ပင်မြို့တော်အပြင်ကတရားစင်းကိုဝင်တိုက်မိပြီးအနည်းနာကမြစ်ထဲကိုပစ်ချခဲ့တဲ့အတွက်လူ19ယောက်ထပ်မံနဲ့တိဆုံသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ် TransAsia လေကြောင်းလိုင်းကလေယာဉ် ATR-72 ဟာအတောင်ပိုင်းနဲ့တရားကိုဝင်တိုက်ပြီးကီလွန်မြစ်ရဲ့ရေတိမ်မဲမှာပစ်ချခဲ့တာပါ90ဒီဂရီလောက်ဆောင်းပြီးပစ်ချနေတဲ့လေယာဉ်ပုံတွေကိုတော့အင်တာနက်လူမှုကွန်ရက်တွေမှာတွေ့ရပါတယ်လေယာဉ်ဟာအနည်းနာကအဆောက်အဦအမြင့်တွေကိုတော့ကတ်လွတ်ပြီးမြစ်ထဲကိုထိုးချသွားခဲ့တာပါ ရေထဲမှာတဝရပြက်ပေါ်နေတဲ့လေရင်ပြက်ကခီးတွေကိုတော့ကယ်ဆယ်ရေးလေတွေနဲ့ဘေးလွတ်ရာကဲထုတ်ပေးခဲ့ကြပါတယ်။ကျောက်ဆုံးနေသူတွေရှိနေစေဖြစ်တဲ့အတွက်လည်းတည်ဆုံးသူရေအတွက်ပုံများလာမှာကိုထိုင်ဝမ်အာဏာပိုင်တွေစိုးရိမ်နေကြတာပါ။ Transasia လေကြောင်းလိုင်းရဲ့အမှုဆောင်ရရှိချုပ်ချန်ရှင်တီးကတော့လေရင်မတော်တဆမှုတွေတောင်းပန်စကားပြောကြားခဲ့ပါတယ်။တပ်ပြည်မျိုးတော်အနီးနားမှာရှိတဲ့ခင်မင်းကျုံကိုဦးတည်ပြီးဆွန်ချန်လေးဈေးကနေလေးရင်ထွက်ပြီးမကြခင်မှာပဲမတော်တဆမှုနဲ့ကြုံခဲ့ရတာပါ။ရာဇီဦးသူတာတာရရာအချိန်မှာလေးရင်မတော်တဆမှုဖြစ်ပွားခဲ့ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ထိုင်ဝမ်လေကြောင်းအာဏာပိုင်တွေကတော့လေးရင်တတန်းဟာတစ်နှစ်တောင်မပြည့်သေးသလိုဇန်နဝါရီလ26ရက်နေ့ကမှနောက်ဆုံးအချိန်ဘေးကင်းလုံခြုံမှုအတွက်စစ်ဆေးထားသေးတယ်လို့လည်းပြောဆိုခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကထွက်ခွာသွားတဲ့လူအပြည့်အသိပ်ပါခီးတဲ့ရထားတစ်စင်းဟာရထားလမ်းပေါ်မှာပိတ်ပြီးရပ်မိနေတဲ့ကားတစ်စင်းကိုဝင်တိုက်ပြီးတော့လူခဏယောက်သေဆုံးသွားပါတယ်။နယူးယောက်မြို့ကနေဝက်ဆီယက်မြို့လေးစီကိုဥတီထွက်သွားတဲ့ Metro North ရထားလိုင်းကရထားဟာနယူးယောက်မြို့မြောက်ဘက်ကီလိုမီတာ20လောက်အကွာမှာအင်္ဂါနေ့ညနေပိုင်းကကားနဲ့ဝင်တိုက်မိတာပါ။SUV အမျိုးအစားမော်တော်ကားဟာဒီရထားလမ်းကိုဖြတ်မောင်းနေတဲ့အချိန်မှာရက်သွားတာလို့တာဝန်ရှိသူတွေကပြောပါတယ်။ရထားကကားကိုဝင်တိုက်ပြီးရထားဆယ်စင်းစာလောက်အကွာအဝေးထိကိုရောက်သွားပြီးတဲ့နောက်ကားရောရထားပါမိလောင်သွားတာပါ။ကားပေါ်ပါတဲ့ရင်မောင်းနဲ့ခီးတဲ့6ဦးသေဆုံးသွားတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကွာမူကသတင်းတောက်တွေကိုပြောပါတယ်။ရထားစီးခီးတဲ့တရားစစ်ထက်မင်းလဲတန်ရာရခဲ့ပါတယ်။မက်ထရိုနော့စ်ရထားလိုင်းဟာ2013ခုနှစ်ကခီးတဲ့၄ဦးသေဆုံးတဲ့ရထားလမ်းချော်မှုအပါအဝင်မကြသေးခင်နှစ်တွေအတွင်းမတော်တဆမှုအတော်များများရှိခဲ့တာပါ။တယူပို့ဆောင်ရေးဆိုင်ရာ BNA ကင်းရှင်ရေးအဖွဲ့ NTSB ကပြီးခဲ့တဲ့နှစ်ကထုတ်ပြန်တဲ့အစီအကံစာမှာရထားလိုင်းကိုအပြင်းထန်ဝေဖန်ထားပူပါရယ်။ဒီရထားလိုင်းဟာနယူးယောက်ကနေကွန်နက်တစ်ကက်ပြည်နယ်ကိုခီးတဲ့ထောင်ပေါင်းများစွာနဲ့နေစေပြေးဆွဲနေတာဖြစ်ပါရယ်ရှင်။
VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American အသံမြန်မာဘာသာအစီအစဉ်ရဲ့ဗတုနေ့ညနေရင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုဒီနှစ်စက်မိုင်နောက်ဆုံးအချိန်သွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရထုကိုယ်စားလှယ်ရဲ့ခီးစဉ်အဆုံးကောက်ချက်ချပြောကြားချက်တွေဟာမြန်မာနိုင်ငံရဲ့ပဂိအခြေအနေနဲ့ကန့်ညင်မှုမရှိဘူးဆိုပြီးမြန်မာအစိုးရကတရားဝင်ကန့်ကွက်လိုက်ပါတယ်။လူခွင့်ရစုံစမ်းစစ်ဆေးသူရန်ဟီလီရဲ့မှတ်ချက်တချို့ဟာလက်ခံနိုင်စရာမရှိတဲ့အတွက်အခုလိုတုံ့ပြန်လိုက်ရတာဖြစ်တယ်လို့လည်းပြည်ချားရေးဝန်ကြီးဦးရထွက်က VOE ကိုပြောဆိုခဲ့ပါတယ်
။အဓိကအဖြစ်ကျွန်တော်၄ချက်ပေါ့။တစ်ကတော့လူခွင့်ကြဆိုတဲ့အဆုံးဆုံးနဲ့ပတ်သက်လို့ကျွန်တော်လက်မခံတဲ့အကြောင်းနောက်တစ်ခါကိုယ်တော်မှာတင်ထားတဲ့ဥပဒေ၄ရက်နဲ့ပတ်သက်လို့ဒါဒီသူကိုယ်တော်တွေကအကျန်လာဆွေးနွေးပြီးတော့မှပြည်သူတွေရဲ့ပါဝင်ဆွေးနွေးမှုနဲ့သုံးဖြတ်မှာတိတိကျကျမှုချုပ်နေမှတ်ချက်ပေးတာလက်မခံနိုင်ဘူးဆိုတော့ကျွန်တော်ပြောပါမယ်။နောက်မေယာကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြင်ဆင်ဆောင်ရွက်နေတာကိုထင်ဟပ်ပြီးတော့မှပြောဆိုနိုင်ခြင်းမရှိတဲ့ကိစ္စကိုကျွန်တော်ထောက်ပြပါမယ်။နောက်တစ်ခုကတော့နိုင်ငံရေးကျင်းသားများကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြောတာရှိပါတယ်။အဓိကတော့ကျွန်တော်တို့ဒီ၄ချက်ပေါ့နောက်ဆုံးမှာတော့ကျွန်တော်တို့ဒီအစ်ပိနေပါတဲ့ကျွန်တော်ဘရမလက်ခံမှာပို့ဘူးဆိုတော့ကိစ္စကိုဆက်လောက်ပြီးတော့အတည်ပြုရတာရှိပါလ
ားကုလသမဂ္ဂထုတ်ကိုယ်စရေးပြောဆိုချက်တည်းဟာတိုင်းပြည်ချုပ်ချာအာဏာနဲ့တရားစီရင်ရေးစနစ်ကိုဝင်ရောက်ဆွတ်ဖက်ရရောက်နေတယ်လို့လူလူကြားမကျေနပ်မှုတွေအစိုးရရဲ့ကြိုးပမ်းချက်တွေမှာအခက်အခဲတွေကြုံနေတယ်လို့လည်းဒီကနေ့နေ့စဉ်နဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြခဲ့တာပါကုလသမဂ္ဂမှာလူခွင့်ရေးအစိုးရခန်းစားတင်သွင်းသူအဖြစ်သဘောထားကိုယ်လည်းမှုတွေတွေးထုတ်လုံဆောင်မှုတွေမဖြစ်အောင်ဆောင်ရွက်ဖို့လိုအပ်မယ်လို့လည်းသတိပေးထားပါတယ်ကုလသမဂ္ဂလူခွင့်ရထုကိုယ်စားရဲ့ဇန်နဝါရီလ6ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာတော့ပြစ်ကတ်တွေဖြစ်ပွားရာဒေသတွေပါဝင်မြန်မာနိုင်ငံနေရာတော်တော်များကိုတွားရောက်ခဲ့ပြီးအစိုးရတာဝန်ရှိသူတွေနိုင်ငံရေးလူမှုရေးအသိုင်းအဝိုင်းကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့တာပါခီးစဉ်ဆုံးသက်ချိန်မှာတော့မြန်မာနိုင်ငံရဲ့ဥပဒေရေးရာကိစ္စတွေသတင်းမီဒီယာတွေပေါ်ထိန်းချုပ်မှုတွေနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မှုတွေကိုပြောကြားသွားခဲ့တာလည်းဖြစ်ပါတယ်
ကွန်မြူနီမြောက်ကိုရီးယားအစိုးရကိုဖျောက်ချဖို့အမေရိကန်ကကြိုးစားနေတယ်လို့ဆွဆွဲပြီးအမေရိကန်အစိုးရနဲ့ဆွေးနွေးပွဲတွေပြန်ဆဖို့ဖြစ်နိုင်ခြင်းမရှိတော့ဘူးလို့မြောက်ကိုရီးယားကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့အမြင့်ဆုံးဆီယာနာပိုင်အဖွဲ့ဖြစ်တဲ့အမျိုးသားကာကွယ်ရေးကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအမေရိကန်ကိုလက်တုံ့ပြန်တဲ့အနေနဲ့နျူကလ িয়ার နဲ့စိုက်ဘာတိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းချိန်ချောက်ထားပါတယ်။ လူโซကန်းတွေလိုလုံနေတဲ့နေချက်ဝါဒီအမေရိကန်ကမြောက်ကိုရီးယားကိုတိုက်ခိုက်ဖို့ကြံနေတဲ့စစ်ရေးမဟာဗျူဟာတွေဟာစစ်ခင်းမှုရန်လိုတဲ့အဆင့်ကိုပို့ပြီးတော့နှိကက်လာနေတယ်။ဒီအတွက်မြောက်ကိုရီးယားစစ်တပ်နဲ့ပြည်သူတွေကလည်းအမေရိကန်ပြည်ထောင်စုကိုအစိုးရဆုံးဘေးအန္တရာယ်တွေကြားရအောင်ပြန်လည်တိုက်ခိုက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေရှေ့လာတဲ့လှုပ်ဖို့ရှိသလိုဒီလိုမျိုးနှစ်စဉ်ပူးတွဲစစ်ရေးလေ့ကျင့်မှုတွေလုပ်တိုင်းမှာမြောက်ကိုရီးယားဘက်ကအခုလိုပြင်းပြင်းထန်ထန်ပြောဆိုမှုတွေကတော့အထူးတစားမဟုတ်တော့ပါဘူး။စစ်ရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့ပြင်ဆင်မှုတွေဖြစ်တယ်လို့မြောက်ကိုရီးယားကပြောနေတာပါအမေရိကန်သမ္မတဘရက်အိုဘားမားကတိတ်မကြခင်တုန်းကတွေ့ဆုံမိမြန်ကန်တစ်ခုမှာမြောက်ကိုရီးယားအစိုးရဟာလည်းတနေ့နေ့ကျရင်ကြာရှုံးရမှာပဲလို့ပြောဆိုခဲ့တာကိုအခုကြေညာချက်ကတုံ့ပြန်ပုံရပါတယ်အမေရိကန်ကမြောက်ကိုရီးယားကိုချိန်မှုန်းဖို့ကြိုးစားနေတာကြောင့်အမေရိကန်နဲ့ဆက်ဆက်ညှိနှိုင်းမှုတွေလုပ်ဖို့မြောက်ကိုရီးယားပြည်သူတွေနဲ့စစ်တပ်ကဆန္ဒမရှိတော့ဘူးလို့ဒီဘဟုကိုရီးယားဘဟုသတင်းအေဂျင်စီဝက်ဘ်ဆိုက်မှာတင်ထားတဲ့အခုကြေညာချက်ထံမှာဖော်ပြထားတာပါရှင်
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီဇင်ဘာဆော်ဘိုင်းကဖြစ်ပွားခဲ့တဲ့ဘုံပေါက်ကွဲမှုတွေအတွက်တာဝန်ရှိရလို့တနင်္လာရှိသူအမျိုးသားနှုတ်ကိုဖမ်းရမ်းထုတ်လိုက်တဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ကပြောပါတယ်လူသက်ဖို့ကြိုတင်ကြံစီမှုအများပြည်သူအန္တရာယ်ဖြစ်စေပြီးပြည်သူပိုင်ပစ္စည်းထိခိုက်ပျက်စီးစေမှုတွေနဲ့ဖမ်းရမ်းထုတ်ခဲ့တာပါတနင်္လာရှိသူရဲ့အမည်တွေနဲ့ဘသူဘယ်ဝါတွေဖြစ်တယ်ဆိုတာကိုအတိအကျမသိရသေးပေမဲ့ရရှိထားတဲ့ပုံတွေအပေါ်မှာအခြေခံပြီးဖမ်းရမ်းထုတ်ထားတာဖြစ်တဲ့အကြောင်းထိုင်းရဲ့တပ်ဖွဲ့ရဲ့ပြောခွင့်ရရဲဘော်ချုပ်ပရဝတ်တောင်ဝန်စရီကပြောဆိုခဲ့တာပါဘန်ကောက်မြို့တော်ကအစင်းမြင့်ကုန်တက်ကြီးတစ်ခုမှာဖေဖော်ဝါရီလ1ရက်တနင်္ဂနွေနေ့ကအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့တာပါဘုံမကောက်မပေါက်ကွဲခင်မိနစ်ပိုင်းမှာပဲလုံခြုံရေးကင်မရာကမှတ်တမ်းတင်ရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့လင်းမောရောင်အိတ်တလုံးကင်ထားတဲ့လူမျိုးကိုအခင်းဖြစ်တဲ့နေရာအနီးနားမှာတွေ့ရတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဘုံပေါက်ကွဲမှုအတွက်ဘယ်သူကမှတော့သူတို့လက်ချက်ဖြစ်နေကြီးညာပြောဆိုတာမျိုးမရှိသေးသလိုအာဏာပိုင်တွေသိရှိထားပြီးသားအဖွဲ့တစ်ဖွဲ့ဝင်နဲ့ဆက်နွယ်မှုရှိမရှိဆိုတာကိုလည်းထိုင်းရဲတပ်ဖွဲ့ကအခုချိန်ထိတော့အတိမပြုနိုင်သေးပါဘူးထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကလေးကအခုချိန်ထိဘန်ကောက်မြို့တော်မှာစစ်အုပ်ချုပ်ရေးထုတ်ပြန်ထားဆဲဖြစ်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုချန်အိုချာကတော့တိုင်းပြည်မှာတည်ငြိမ်မှုကိုပြပြားစေလိုတဲ့သူတွေရှိနေဆဲဖြစ်တာကြောင့်ဘန်ကောက်မြို့တော်မှာစစ်အုပ်ချုပ်ရေးဆက်လက်ပြဋ္ဌာန်းထားဖို့လိုအပ်တယ်လို့ပောက်ကွဲမှုဖြစ်ပြီးမှပဲပြောဆိုထားတာပါ။အခုပောက်ကွဲမှုနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုလည်းထိရောက်ရေးယူသွားမယ်လို့ဝန်ကြီးချုပ်ကပြောဆိုထားပါတယ်။
လုံခဲ့တဲ့6လကမှအဆုံးသတ်ခဲ့တဲ့ဒီဆက်စုတစ်တွေနဲ့ချီချမြင့်ခဲ့တဲ့ပြည်တွင်းစစ်ကြောင့်နိုင်ငံပြိုကွဲခဲ့ရတဲ့သီရိလင်္ကာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးရအောင်ကြိုးပမ်းသွားမယ်လို့သီရိလင်္ကာသမ္မတမာသရီပါလာစရီဆာနာကဒီကနေ့ကတိပေးပြောဆိုလိုက်ပါတယ်။တမီလူနည်းစုတွေအတွက်လွတ်လပ်တဲ့ပြည်နယ်တစ်ခုဖြစ်လာဖို့ကြိုးပမ်းနေတဲ့သဘုံအဖွဲ့တွေကိုအစိုးရတပ်တွေကချိန်မုံနဲ့26နှစ်ကြာစစ်ပွဲအတွင်းမှာသိမ်းဆုပ်ခဲ့သူတွေကိုအယူသိပေးတဲ့လွတ်လပ်ရေးနေ့အခမ်းအနားကိုကိုလွန်ဘိုမြို့မှာကျင်းပစဉ်အတွင်းသမ္မတကအခုလိုပြောသွားတာပါ။အမျိုးသားပြည်လည်တည်မြဲရေးလုပ်ငန်းစဉ်တွေကနေတဆင့်တောင်နှင်းမြောက်ပြည်သူတွေအကြားညှဉ်းပန်းမှုရအောင်ပြည်လည်တိစားဖို့ဟာဒီကနေ့အကြီးအမားဆုံးစိတ်ခေါ်မှုဖြစ်တယ်လို့သမရစရိဆာနာကပြောပါရယ်။မစ္စတာစရိဆာနာဟာပြီးခဲ့တဲ့လရွေးကောက်ပွဲမှာသမရဟောင်းဒီမဟင်ဒာရာဂျာပက်စကာကိုအနိုင်ရပြီးတော့သမရဖြစ်လာတဲ့သူပါ။ပြိပက္ခတွေအတွင်ဒီစစ်ရာဇဝတ်မှုတွေကျူးလွန်ခဲ့ပွဲရှိတယ်လို့ဆွဆွဲခံလာရတဲ့အရင်အစိုးရဟာနိုင်ငံကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကိစ္စကိုတော့ငြင်းပယ်ထားတာဖြစ်ပါရယ်။ကုလသမဂ္ဂအစိုးရကအရာဒီ2009ခုနှစ်မှာအဆုံးသတ်ခဲ့တဲ့စစ်ပွဲတွေအတွဲဒီအစိုးရရဲ့ထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်တမီအယက်သား4000ကျော်တိစုံခဲ့ရတယ်လို့ဆိုပါတယ်စစ်ပွဲတွေမှာတိစုံခဲ့ရသူစုစုပေါင်းကတော့တသိန်းမကရှိတယ်လို့ကုလသမဂ္ဂကပြောပါတယ်ရှင
်ဗိုလ်တပူးနဲ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်View American တန်ကနေအခုထုတ်လွှင့်နေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA မြန်မာပိုင်းရဲ့ internet website ပစာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေနဲ့သတင်းပေးပို့ချက်တွေအရင်ဆုံးတင်ပြပေးပါမယ်။အစိုးရလွှတ်တော် NNER နဲ့နောက်တပိတ်မောက်ကျောင်းသားတွေလေးပွင့်ဆိုင်နေပြည်တော်မှာပြုတ်လုတဲ့ဆွေးနွေးပွဲအပြီးမှာမန္တလေးကနေရန်ကုန်အထိကျောင်းသားတွေကဆက်ပြီးတော့ခရီးရှည်ခြစ်တက်တပိတ်မှောက်နေကြပါတယ်။ဆွေးနွေးပွဲကိုဥဆောင်ဆွေးနွေးခဲ့သူနောက်ပြီးတော့တပိတ်ကိုဥဆောင်ခြစ်တက်ခဲ့သူကျောင်းသားခေါင်းဆောင်တွေရဲ့နေအိမ်တွေကိုအာဏာပိုင်တွေဘက်ကစောင့်ကြည့်တာနောက်ပြီးတော့တပိတ်မှောက်ကျောင်းသားတွေအပြင်ထွက်ရင်နောက်ကနေလိုက်လာတာမိသားစုတွေကိုစုံစမ်းမေးမြန်းဖိအားပေးတာတွေရှိနေပါတယ်။ဒါကြောင့်မို့လို့ကျောင်းသားတွေကသူတို့ရဲ့အိမ်တွေမှာညမအိပ်ဖဲနဲ့တင်းချောင်နေကြရတယ်လို့သိရပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ခရီးရှည်ချီတက်နေတဲ့ကျောင်းသားတွေကိုမြန်မာအစိုးရကတွစ်ဆုံဆွေးနွေးခဲ့ပြီးရက်ရွှေ့ဆိုင်းလိုက်ပြီးတဲ့နောက်မှာတော့နေအိမ်ပြန်ကြတဲ့ကျောင်းသားတွေအနေနဲ့မလုံခြုံမှုတွေကြုံနေရတယ်လို့ဆိုပါတယ်။ Nibiro ma bilo kere swine we a bibia lare. Bakata gauzang, ma pio pio on yen nagani, yegam ya salai lalalu. Yet on lay regale, nya don neteti, yango ma shide to my ingo, wine tagera jow. The chango, pion shu ekea jow, pio ware.
The loss, I know, I draw a nama, losing a few goody, diga tonai, for not only the salty, salasanti, salty, 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 salty,
ดาวโปรดที่ไอ้สกุลบักกูตัวนั้นมองอยากตะกูเจ้าหน้าชุบแกนะชื่อเอาตรุกาบ่ทีเนี่ยคําบาเลยไล่เตจัวรุกาหนอกกูเลยโหที่เมียนแลถั่วหน้าที่สไลด์เฟฟไวล์ละ3เย็นนี้ญาก็รอซุนิเวตตะบีเปลี่ยนละได้กาฤนอกกะนี่เยกาฤอเสร็จไม่เป็ดไล่ลาบีเยงงอเปลี่ยนได้ตูฤนอกกะแลแท้ๆไม่กว่าไล่ป่าเนี่ยเลยโซว่าเลยซุนิเวตฤตวินตะบี้หลั่นบ่ญาม่าอซอยะเบ็ดกะตองโซนี่ไปแม้เจ้าหน้าฤก็รอฉีแท้ตะบี้หมอกนี่แหละ ောင်းသားတွေနဲ့အတူရှိနေတယ်ကျမတို့ရဲ့ VOA TV သတင်းတော်ကိုစီသူကတော့ဒီကနေ့မှကျောင်းသားတွေအနေနဲ့အတားအဆီးတွေမရှိဘဲစီးရုံးလှုပ်ရှားမှုတွေလုပ်နိုင်ခဲ့တယ်ဆိုပြီးပြောဆိုခဲ့သလိုဆက်သွားဆိုတဲ့နေရာတစ်ခုမှာတော့အာဏာပိုင်တွေအလုံးရင်းနဲ့ပိတ်ဆို့ထားတဲ့သတင်းတွေကြားနေရကြောင်းပြောပြပါရယ
်ဆက်သွားဆိုတဲ့ရွာမှာအဲ့ဒီရဲတွေရှိနေတယ်လို့သတင်းရကြားလာကြတာလေဆက်သွားကိုသူတို့တပိတ်ကဆက်သွားဆိုတဲ့နေရာကိုသွားမယ်ဆိုရင်နောက်ထပ်နှစ်ရက်လောက်လမ်းလျှောက်အောင်မယ်သူတို့မကွေးကွန်ပျူတာတက်ကူဝင်တယ်မကွေးကွန်ပျူတာတက်ကူဝင်တဲ့အချိန်မှာတောင်းစကားနည်းနည်းပါးပါပြောပြီးတော့သူတို့ဝင်ခွင့်ရတယ်မကွေးတက်ကူမှာဆွေးနွေးကြည့်ကြတယ်သူတို့ခေါ်ပြောတယ်သူတို့စီယုံခေါ်ပြောကြတယ်အဆင်ပြေတယ်သူတို့ပြီးတော့ညနေ6:00လောက်ပါဒါစီမှမရှိဘူးကျွန်တော်တို့တွေ့တဲ့လောက်လည်းပါဒါစီမှမတွေ့ဘူးညပြီးတော့မကွေးရဲ့14နိုင်လောက်ဝေးရဲ့အဲတရက်၄ပင်ရောင်ရောက်နေခုနကလေ
အလားတူပဲ ARD တိုင်းပသိမ်မြို့ကနေခြိတက်လာနေတဲ့ ARD သပိတ်စစ်ကြောင်းကိုတော့ကျောင်းကုန်းမြို့ဝင်ပသိမ်မုံရွာကားနဲ့တလျှောက်မှာလူလူတွေကြိုဆိုနေကြပါတယ်။ ARD ကနေခြိတက်လာတဲ့ကျောင်းသားသပိတ်စစ်ကြောင်းမှာတော့အထက်တန်းအရွယ်ကျောင်းသူတွေပါဝင်လာကြပြီးမိဘတွေကိုယ်တိုင်လာရောက်အံ့နံ့ပေးသလိုသားသမီးတွေအတွက်မိဘတွေကိုယ်တိုင်ဝန်းရံအင်အားဖြင့်လိုက်ပါခဲ့ကြပါတယ်။ဒီထဲမှာကျောင်းထုတ်ဖြစ်မယ်ဆိုပြီးသတိပေးခံထားရတဲ့ဆယ်တန်းကျောင်းသူမတ်ချောစုဆန်လည်းပါဝင်ပါတယ်။ရခိုင်ပြည်နယ်တနင်္သာရီတိုင်းမကွေးတိုင်းမန္တလေးတိုင်းစတဲ့တိုင်းနယ်ပြည်နယ်တို့မှာတော့အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ကျောင်းသားတွေပြန်လည်စုမေးနေကြပြီးပြည်မသပိတ်စစ်ကြောင်းကိုလာရောက်ပူးပေါင်းဖို့လှုံ့ဆော်နေကြတယ်လို့တချို့ကတော့ရန်ကုန်ကိုသူတို့အစီအစဉ်နဲ့သူတို့ခြိတက်ဖို့ပြင်ဆင်နေကြပါတယ်ရှင်
။မရေးမှာစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီယာယီတပ်သေးကလက်မှတ်ကိုင်းဆောင်မှုအကြောင်းဆက်ပြီးပြောပြပေးပါမယ်။2008ဖွဲ့စည်းပုံပြင်တဲ့အခါမှာပြည်လုံးကျဆန္ဒခံယူပွဲလုပ်မယ်ဆိုရင်မဲပွေးခွင့်ရှိတဲ့သူတွေထဲမှာယာယီတပ်သေးခံလက်မှတ်ကိုင်းဆောင်သူတွေမဲပေးခွင့်ရှိတယ်လို့သမရနဲ့ပြည်ထောင်စုလွှတ်တော်ရဲ့ထောက်ခံမှုအပေါ်မှာအငင်းပွားမှုတွေအခုရပိုင်းနေအတွင်းဇက်တိုက်ဖြစ်နေပါတယ်။ယာယီတပ်သေးခံလက်မှတ်ကိုင်းဆောင်သူဥယေအများဆုံးရှိတဲ့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်မမောင်အောင်ကတော့လွှတ်တော်နဲ့သမရကဆုံးဖြတ်ပြီးဖြစ်တဲ့အတွက်သူ့အနေနဲ့ဥပဒေအရအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားမယ်လို့ပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင်
။ပြည်လုံးကျဆန္ဒခံယူပွဲဥတွေကျမ်းမှာယာယီတပ်တွေကလက်မှတ် white card ကင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့တမနာနဲ့ပြည်လုံးတို့ရဲ့ဆုံးဖြတ်ချက်ကိုလက်မခံသူတော်တော်များများရှိနေကြတာပါ။ယာယီတပ်တွေကလက်မှတ်ကင်ဆောင်သူတွေဟာနိုင်ငံသားတွေမဖြစ်သေးတဲ့အတွက်မဲပေးခွင့်မရှိသင့်ဘူးလို့လည်းအငင်းပွားမှုတွေရှိနေပါတယ်။ယာယီတပ်တွေကလက်မှတ်ကင်ဆောင်သူအများဆုံးရှိတဲ့ရခိုင်ပြည်နယ်အတွင်းကရခိုင်လူမျိုးအများစုကလည်းမွတ်စလင်လူနည်းစုတွေကိုအခုလိုခွင့်ရေးပေးမဲ့အခြေအနေကိုလက်မခံဘဲကန့်ကွက်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဘုကျုံမောင်ကတော့အခုကိစ္စနဲ့ပတ်သက်ပြီးတော
့အခုကဥပဒေမှာပါတဲ့ပြင်ကိုတော့ရှုတ်တော်ကအတီးတူရတော့ကျွန်တော်တို့ကဒါပြန်ပြီးတော့မှဒါကြီးကိုဟိုခြေပဖို့ဆိုတဲ့အနေထားမှာတော့နည်းနည်းတော့ခက်တာပေါ့နော်အဲ့တော့ကျွန်တော်ကတော့ဟိုရခိုင်ပြည်နယ်ဝင်းကျုတ်တယောက်ပြောအနေနဲ့ပြောရရင်တော့ဒါကျွန်တော်ရဲ့ဒီရခိုင်ပြည်နယ်ကရခိုင်ပြည်သူစီသားတွေရတယ်ဒါနဲ့ပတ်သက်လို့ဟိုဒါကတော့စိတ်ထဲမှာတော့ဒါကတော့ခံစားမှုရှိတယ်ဆိုတာကိုသိရတယ်ကျွန်တော်အနေနဲ့တော့အချင်းပြောင်းမဲ့ကျွန်တော်ကတော့လုံသွားမယ်သဘောမျိုးတော့ရှိတာပေါ့နော်အဲကျွန်တော်ကလည်းဟိုတစ်ဖက်ကလည်းဒီဝင်းကြီးတို့တာဝန်ထမ်းဆောင်တယ်လို့တစ်ဖက်ကလည်းဒါကျွန်တော်ရဲ့ဒီရခိုင်တိုင်းတိုင်းရဲ့အမျိုးသားရေးကိစ္စနဲ့ဆက်ဆံတာဖြစ်တဲ့အတွက်ကျွန်တော်ကတော့အဲတမတက်ဆက်နေပဲဒါဥပဒေပေါင်းတွေကယက်တည်ပြီးတော့မှအဲဒီကိစ္စကိုကျွန်တော်ကအကောင်းဆုံးဖြစ်အောင်ဒါကျွန်တော်ကကြော်တော်နိုင်အောင်တော့ကျွန်တော်ဆောင်ရွက်မှာပေါ့
အမေရိကန်နိုင်ငံအပါဝင်ကမ္ဘာနိုင်ငံတော်များများမှာယာယီတပ်တွေကလက်မှတ်ကိုင်းဆောင်သူတွေအနေနဲ့မဲပေးခွင့်မရှိဘူးလို့နိုင်ငံရေးလှိလသူတို့ကပြောပါတယ် မြမရေးလိလာကက်ဖြက်ဥပပိုကျော်ငင်းကတော့အခုလိုယာယီတက်တဲ့ကန်လက်မှတ်ကိုင်းဆောင်သူတွေကိုမဲပေးခွင့်ရှိတယ်လို့ပြောဆိုရတဲ့ပြောင်းတော်ရဲ့ဆုံးဖြတ်ချက်တွေပေါ်မှာသူကအခုလိုဝေဖန်လိုက်ပါတယ
်ဟိုဟိုဟိုကတော့တောင်ဆန့်ကျင်နေရှင်းရှင်းပြောရင်ဘယ်သူပဲထောက်ခံထောက်ခံနော်ဆိုတော့ရှင်းပြောရင်တော့ဒီဟာကဘာလဲဆိုတော့ဘယ်နိုင်ငံမှမဆိုနော်any form of temporary but the lu be be nai ngam am so ya yi phit ni de lu di be raw ma kwa cha jet ka hla tai yin da ne di di nai ngan da ne kwa da ga a la be nai ngan yi phia pe ngu chang lo be u wa yu sa de u wa raw ba be ba chang chang ma be chang ma phi u thong ma da bo ma di au a ri twe di chang chain da ma shi de lu ko tu lo ya yi be da bo tha de tis sa khan mu da bo ma tha u tan mi bo tis sa ma khan me ne ဘလူကမှမပေးပါရင်မရှိ
ဘူးဒီမှာမွတ်စလင်အများစုနဲ့စုဖွဲ့ထားတဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးပါတီရဲ့ပြောခွင့်ရှိသူဦးစလင်ကတော့ယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့ဆိုရနဲ့တတော်ရဲ့ဆုံးဖြတ်ချက်တွေပေါ်မှာကြိုဆိုတယ်လို့သူကပြောပါတယ
်အဲအဲ့ဒါဆိုရင်ဟိုဥစားနေ့နေ့ကဆုံးဖြတ်ခဲ့တဲ့ referendum draft law နဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့တော်တော်ကိုတရားမျှတတယ်လို့ကျွန်တော်တင်ပါတယ
်ဖေဖော်ဝါရီလနေ့နေ့ပြည်တော်တော်စည်းဝေးအတွင်းမှာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းအတည်ပြု၍ပြည်လုံးကျဆန္ဒခံယူပွဲဥပဒေကျမ်းလို့အမည်ပေးထားတဲ့ဒီဥပဒေကျမ်းကိုအကျိတ်နဲ့ဆွေးနွေးခဲ့ကြတာပါအဲ့ဒီဥပဒေကျမ်းတွေကအချက်တစ်ချက်ဖြစ်တဲ့ဒီယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့လွှတ်တော်ကဆုံးဖြတ်ချက်ကိုကန့်ကွက်နေကြတာလည်းဖြစ်ပါတယ်သမရရဲ့သဘောထားမှတ်ချက်အပါအဝင်ပြောင်းလွတ်တော်ရဲ့မဲခွဲဆုံးဖြတ်ချက်အရဝက်ကက်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ဟာ2008ဖွဲ့စည်းပုံနဲ့လည်းဆန့်ကျင်နေတယ်လို့ရခိုင်မျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကပြောပါတယ
်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မငြိမ်ဘူးဗျဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံသားမဟုတ်တဲ့လူတွေကိုနိုင်ငံလူရဲ့နော်အချုပ်ချာအာဏာနဲ့ပတ်သက်လို့ဆုံးဖြတ်ပိုင်ခွင့်ပေးမထားဘူးအဲ့ဒီတစ်ခုဒီနဲ့ကိုနိုင်ငံသားမဟုတ်တဲ့လူကိုမဲပေးခွင့်ပြုတယ်ဆိုတာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတကယ့်ကိုအင်မတန်ကြီးကျယ်တဲ့ပြဿနာဖြစ်သွားပြီ
တရားအနေနဲ့ဒီအချက်ဟာ2008ဖွဲ့စည်းပုံနဲ့ဆန့်ကျင်တယ်လို့ပြောဆိုလာတဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့အခြေခံဥပဒေခုံရုံးမှာအဆုံးဖြတ်ခံဖို့တင်ပြတာတွေရှိတယ်လို့လည်းကြားပါတယ်အဲ့ဒါရောအခြေအနေဘယ်လိုရှိလဲခင်ဗျအ
ဲအဲ့ဒါလေးကလုံနေတယ်ဗျကျွန်တော်တို့မိတ်ဆွေကျွန်တော်တို့ဘက်ကပါတီဘက်ကလည်းလိုတာလေအဲလက်မှတ်တွေစုဖို့အတွက်ရဆွေးနွေးနေကြပါတယ်ကျွန်တော်23ရောက်အဲ့ရည်ပြီးပါပြီနော်ရပါတယ်ဒါလား NLD ဘက်ကလည်းထိုးမှာပါကျွန်တော်တို့ PR တို့ကလည်းထိုးပေးခဲ့တယ်လေဦးအောင်ကြီးညွန့်တို့ဘာတို့ညာတို့အများကြီးပါလူသားတို့ဘက်ကလည်းကျွန်တော်တို့ဒီဘက်ကတိုင်းရင်းသားပါတီတွေကိုတို့အားကိုးပါတယ်ကျွန်တော်တို့ဘက်ကလည
်းဒီကိမီနဲ့ဆွေးရဘက်ကတော့အခုလို white cap ကင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့ဆုံးဖြတ်ချက်ရှိပေမဲ့သူတို့အနေနဲ့တော့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့မွတ်စလင်လူနည်းစုတွေနိုင်ငံသားဖြစ်လာဖို့ကတော့1982နိုင်ငံသားဥပဒေနဲ့ပဲဆုံးဖြတ်မှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုပါတယ်ခင်ဗျာ
ဖီယိုရဲ့သတင်းတော့ကိုအောင်ရဲမောင်မောင်ရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကတော့ဒီလောက်ပါပဲမကြခင်မှာဂျော်ဒန်နိုင်ငံဆိုင်ရာထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်တင်ပြပေးဖို့ရှိပါတယ်ရှင
် Well Myanmar has many great products and services that are very attractive to the United States
နိုင်ငံကြီးလုံးဆောင်တာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအိမ်ကြီးလောက်သွား
The possibility of a great transformation is in sight for our country an important step that will take us nearer to a truly revolutionary
ရန်နေဆိုင်လည်းနည်းပုံရခက်ခဲတာပေါ့ကားကြားထဲမှာငင်းနေရတာပေါ့ကားကြားထဲမှာကိုဝင်းဝင်းဝင်းဝင်းဝင်းတော့ရှာနေရတယ်ဒီကဲပတ်ဆောင်မရရောက်ရှာတာမနေ့ပိုင်းဟိုဈေးဖို့ရောက်ရှာ
မြန်မာနိုင်ငံကငွေရေးကြေးဈေးကွက်အလုတ်ကိုင်းတဲ့အခွင့်အလန်းအပါဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဖြိုအမေရိကန်တရဲ့ဗုဒ္ဓဖူးနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့တုန်းကဂျော်ဒန်တိုက်လေယာဉ်မှုကို ISIS စစ်သွေးကြွတွေကအရှင်လက်လက်မီးရှို့တက်တဲ့ဗီဒီယိုထွက်လာတဲ့အချိန်ဟာစစ်သွေးကြွတွေကိုချိန်မုံနေတဲ့ညွန်ပေါင်းအဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကအင်ရှင်အဖြစ်နဲ့လက်ခံတွေ့ဆုံဆွေးနွေးနေတဲ့အချိန်ဖြစ်ပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီကဂျော်ဒန်ဘုရင်အဗ်ဒူလာနဲ့နိုင်ငံသားဝင်ကြီးနက်ဆာဂျူဒေးစ်ကိုတွေ့ဆုံပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့ညွန်ပေါင်းအဖွဲ့ဝင်ဂျော်ဒန်နိုင်ငံကိုအကူအညီတွေတိုးပေးမယ်အကြောင်းကြေညာခဲ့ပါတယ်။ VOA ရဲ့နိုင်ငံသားဝင်ကြီးဌာနသတင်းတောက်ဖမ်ဒေါက်ကင်းစ်သတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးတင်ပြပေးထားပါတယ်ရှင်
။ဂျော်ဒန်တက်လီမူမူဒါလ်ကဆာဗက်စ်ကို ISIS သွေးကြွတွေမီးရှို့တက်လိုက်ပြီးဆိုတဲ့သတင်းထွက်ပေါ်လာခြင်းဟာအမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီက ဂျော်ဒန်နိုင်ငံဂျာယီဝင်ကြီးနဲ့တူတွဲပြီးအမေရိကန်ပြည်ထောင်စုအနေနဲ့ဂျော်ဒန်ကိုပေးနေတဲ့အကူအညီဒေါ်လာသန်း660ကနေတန်းတထောင်အထိအကူအညီတွေတိုးပေးသွားမယ်လို့ကြေညာတဲ့အချိန်လေးဖြစ်ပါတယ
် Today Jordan is facing multiple dangers
ဒီနေ့ဂျော်ဒန်နိုင်ငံဟာအစွန်းရောက်အဖွဲ့တွေရဲ့ချိန်ချောက်မှုအန်ဒီယန်နဲ့စိန်ခေါ်မှုတွေကိုဗတ်ပေါင်းစုံကရင်ဆိုင်နေရပြီးဝင်ပိနေတဲ့အတိုင်းပြည်ဖြစ်ပါတယ်အထူးသဖြင့်လူဦးရေ9တန်းတောင်မပြည့်တဲ့နိုင်ငံတစ်ခုအနေနဲ့ဒုက္ခသည်8သိန်းကျော်ကိုလက်ခံထားရတာလည်းဖြစ်ပါတယ
်သတင်းစာရှင်းလင်းပွဲအတွင်းမှာဂျော်ဒန်လေယာဉ်မှုတက်ခံရတဲ့ကိစ္စကိုနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီရောဂျော်ဒန်နိုင်ငံခြားရေးဝန်ကြီးနက်ဆာဂျူဒက်စ်ရောထည့်သွင်းပြောဆိုခဲ့ခြင်းတော့မရှိပါဘူးနောက်ပိုင်းမှာတော့တက်ဖြတ်မှုအပေါ်မှာဝန်ကြီးကယ်ရီကပြစ်တင်ရှုတ်ချခဲ့ပါတယ်ဂျော်ဒန်နိုင်ငံဂျာယီဝန်ကြီးနဲ့ဆာဂျူဒက်စ်ကတော့ဒေသတွင်းလုံခြုံရေးအတွက်ဂျော်ဒန်အနေနဲ့ထောက်ခံပံ့ပိုးသွားမယ်အကြောင်းကတိပေးပြောဆိုခဲ့ပါတယ
် At this time of peril and turbulence
အန်ဒီယန်နဲ့မငြိမ်မသက်ဖြစ်မှုတွေရင်ဆိုင်နေရတဲ့အချိန်ဒီနေ့ကမ္ဘာမှာကျွန်တော်တို့တာဝန်ယူထားတာကတော့ဒီလိုနှစ်ပေါင်းများစွာပြဿနာရင်ဆိုင်နေရတဲ့ဒေသတွင်းတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးအတွက်လုံခြုံရေးကိုတိုးမြှင့်ဆောင်ရွက်ဖို့ဖြစ်ပါတယ
်မနေ့ကမနေ့ပိုင်းမှာတော့ဂျော်ဒန်နိုင်ငံအမ်မာမျိုးကကျောင်းသားတွေကဒီကရက်ဒီဇင်ဘာလကျက်လျင်ပြတ်ကျပြီးစစ်သွေးကြော်တွေဖမ်းဆီးတာခံခဲ့ရတဲ့အသက်ခံခဲ့ရသူလေယာဉ်မှုအတွေ့စူတောင်းပွဲတွေကျင်းပခဲ့ကြပါတယ်။ ISIS စစ်သွေးကြော်တွေကဂျော်ဒန်မှာဖမ်းဆီးပြီးတည်တံပေးခံထားရတဲ့အီရတ်တပုတ်မျိုးသမီးနဲ့လေယာဉ်မှုကိုလူချင်းလဲဖို့တောင်းဆိုခဲ့တာကိုဂျော်ဒန်ဘက်ကသဘောတူတဲ့အကြောင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လေယာဉ်မှုအသက်ရှင်လျက်ရှိနေသေးတဲ့ဆိုတာကိုတက်သေပြရမယ်ဆိုပြီးတော့ဂျော်ဒန်ဘက်ကတောင်းဆိုခဲ့တာပါ။အခုလို ISIS အဖွဲ့ကဆိုရတဲ့နဲ့ဘေးယူလို့ညှိနှိုင်းလာတာဟာသူတို့ကသူတို့အုတ်ချိုရီအာနာပိုင်အဖွဲ့တခုလို့သဘောထားပြီးပြုမူလာတာဖြစ်တယ်လို့နိုင်ငံခြားရေးမူဝါဒဆိုင်ရာဆက်စစ်သူတူဖြစ်တဲ့အာဒမ်အလီကမြင်ပါတယ်
You've got a leadership structure within the Islamic
State အဲဆပွဲအတွင်းတခြားဆိုးရတခုနဲ့တရားဝင်ဆွေးနွေးခြင်းနဲ့ခေါင်းဆောင်မှုပုံစံကိုတိဆောက်လာတာကိုကြည့်မယ်ဆိုရင်တော့ဒီအဖွဲ့စည်းတဖြည်းဖြည်းနဲ့ပြောင်းလဲကြီးထွားလာတယ်ဆိုတဲ့သဘောပါပဲ
အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ဂျော်ဒန်နိုင်ငံရဲ့ဖွံ့ဖြိုးရေးနဲ့ဂျမ်းဖက်အဖွဲ့တွေကိုတိုက်ခိုက်ရေးမှာအမေရိကန်ပြည်ထောင်စုဘက်ကအကြီးအကျယ်ကူညီတွေပေးသွားမယ်ဆိုပြီးတော့ဂရီကွတ်တွေပေးပြီးတဲ့နောက်ဒေသတွင်းမှာ ISIS စစ်သွေးကြွတွေရဲ့အန္တရာယ်မရှိတော့တဲ့အထိစစ်သွေးကြွတွေကိုတိုက်တည်တဲ့ညွန်ပေါင်းဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကပံ့ပိုးသွားမယ်ကြောင်းပြောပါတယ် ISIS စစ်သွေးကြွတွေရဲ့လေညာလေပြားမှုတွေဆုံးသတ်တဲ့အထိဆက်ပြီးတော့ချေမှုန်းနိုင်ရေးညွန်ပေါင်းဖွဲ့ကိုအမေရိကန်ပြည်ထောင်စုကထောက်ပံ့သွားမယ်ကြောင်းလည်းဝန်ကြီးကယ်ရီပြောဆိုသွားခဲ့ပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဗိုလ်တပုနေညနေခင်းရဲ့အစီအစဉ်လေးကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးနေတဲ့မြန်မာပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာ VOA မြန်မာပိုင်းရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Sub 7ကနေပြီးတော့ဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်အခုကတော့ကြံနေသေးတဲ့အချိန်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်တင်ပြပေးပါအောင်ရှင
်ဖက်စစ်ခံထားရတဲ့ဂျော်ဒန်တပ်လေယာဉ်မှုကို Islam စစ်သွေးကြော IS ဖွဲ့ကရဲရဲစစ်စစ်တပ်ဖြတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စစ်သွေးကြော်နေရာကိုဒီကနေ့မနေ့အရင်တက်ချိန်မှာပဲဂျော်ဒန်နိုင်ငံကကွပ်မြက်လိုက်ပါတယ်ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကအသေးခံဘုံခွဲကိုကျင်းပမှုနဲ့တည်ထောင်အဖြစ်ပေးခံထားရတဲ့အီရတ်နိုင်ငံသူဆာဂျီဒအယ်ရီရှာဝီနဲ့အယ်ခိုင်ဒါဖွဲ့နဲ့ဆက်နေသူအီရတ်နိုင်ငံသားဇီယက်အယ်ကာဘိုလီတို့ကိုဂျော်ဒန်နိုင်ငံကကြိုးပေးကွပ်မြက်ခဲ့တာပါဆီရီးယားနိုင်ငံကစစ်သွေးကြော်တွေကိုပြစ်မှတ်ထားတက်ခဲ့တဲ့စစ်စင်ရေးတစ်ခုအတွင်းမှာလေရင်ပြစ်ကြရာကဖမ်းဆီးခံခဲ့ရတဲ့ဂျော်ဒန်လေယာဉ်မှုကိုလောင်းရီတစ်ခုထဲမှာချုံနှောင်ထားပြီးဓာတ်စီလောင်းမိရှုတပ်ဖြတ်ခဲ့တဲ့ဗီဒီယိုကိုတော့စစ်သွေးကြော်တွေကမနေ့ကပဲထုတ်ပေါ်ပြသခဲ့တာပါလူပေါင်း58ယောက်လိုက်ပတ်လာတဲ့ထိုင်ဝမ်လေကြောင်းလိုင်းကခီးတဲ့တဲ့လေယာဉ်ဒဇင်းဟာဒီကနေ့စောပိုင်းမှာပဲတပ်ပြင်းမျိုးတော်အပြင်ကတရားဒဇင်းကိုဝန်တိုက်မိပြီးအနည်းနာကမြစ်ထဲကိုပြစ်ကျခဲ့တဲ့အတွက်လူ16ယောက်ထပ်မံနဲ့သေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ် Transasia လေကြောင်းလိုင်းကလေယာဉ် ATR 72ဟာဆိုရင်90ဒီဂရီလောက်စောင်းပြီးပြန်တန်းလာရကအတောင်ပိုင်းနဲ့တံတားကိုဝန်တိုက်ပြီးခင်လုံးမြေရဲ့ရေတိမ်မဲမှာပြစ်ကျသွားခဲ့တာပါအနီနာကအစာအုပ်မြင့်တွေကိုကတ်လုပ်ပြီးမြစ်ထဲထိုးချသွားတဲ့လေရင်ဖြစ်ကပုံတွေကိုတော့အင်တာနက်လူမှုကွန်ရက်တွေမှာတွေ့ခဲ့ကြရပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကနေထွက်ခွာသွားတဲ့လူအပြည့်သိပ်ပါရခီးတဲ့ရတားစင်းရဆိုရင်ရထားလမ်းပေါ်မှာပိတ်ရက်နေတဲ့ကားစင်းကိုဝန်တိုက်မိရကနေလူခဏယောက်တိစုံသွားပါတယ်။နယူးယောက်ဝစ်ဆရက်မြို့လေးစီကိုဥတီသွားနေတဲ့ရထားလမ်းကရထားဆိုရင်12မိုင်လောက်အကွာမှာမတော်တဆဖြစ်ပြီးကားနဲ့ဝန်တိုက်မိကြတယ်အဲ့ဒါလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေခင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Brian Macaulay ဖြစ်ပါတယ်ဒီညအစီအစဉ်မှုကကျမစုမော်ပါရှင်နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လင်းပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်သောတာရှင်များရှုလန်းချမ်းမြေကြပါစေ
Thank you.
This program has come to you from the Voice of America, Washington.